စကိုင်းတိုင်းမုံရွာမြို့မှာတော့ဒီမြို့ဝင်လမ်းမကိုအောက်တိုဘာလ4ရက်ညနေပိုင်းကမြန်မာစစ်တပ်ဘက်ကနေမြေတူးဆက်နဲ့တူးဆွဖျက်ဆီးခဲ့ပါတယ်။တခါဒီကနေ့မနေ့ပိုင်းမှာလည်းမုံရွာမြို့ကနေလဲစင်တက်ကြဲချင်းစတဲ့ရွာတွေကိုသွားတဲ့လမ်းမကြီးကိုဖြိုချဖျက်ဆီးလိုက်တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုမုံရွာမြို့နဲ့ဆက်သွယ်ရေးအတွက်အဓိကကျတဲ့လမ်းမကြီးတွေကိုဖျက်ဆီးလိုက်တာကြောင့်စီးပွားရေးဆက်သွယ်ရေးအရာဒေသခံတွေအတွက်ထိခိုက်နစ်နာမှုတွေအများကြီးရှိနေတယ်လို့စစ်ရေးအခြေအနေတွေလည်းပိုးပြီးတင်းမာလာမဲ့လက္ခဏာလားဆိုပြီးတော့စိုးရိမ်မှုတွေလည်းရှိနေတာပါ။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မဆုမွန်ကပြောပြမှာပါရှင
်။မုံရွာမြို့အဝင်အဓိကလမ်းမကြီးပေါ်မှာမြမစစ်တပ်ကဖျက်သွားတိုင်းမကြာခဏမိုင်းပေါက်ကွဲမှုတွေရှိခဲ့ပြီးတဲ့နောက်မှာဒီလမ်းမကြီးကိုအာဏာပိုင်တွေဘက်ကမြေတူးဆက်နဲ့လာရောက်ဖျက်ဆီးလိုက်တာပါ။လုံခြုံရေးအရာစစ်တပ်ဘက်ကအသုံးမပြုတော့တဲ့လမ်းဖြစ်တယ်လို့မုံရွာဒေသခံကိုတန်းကျော်ဦးကအခုလိုပြောပြပါဗျာ
။အဓိကကတော့အဲ့ဒီမုံရွာအမြင့်လမ်းကသူတို့ဖျက်တာကမုံရွာမြို့အဝင်ငန်းလေးမှာသူတို့ကလမ်းကိုသူတို့ကဒီညောင်းပုံစံမျိုးပေါ့နော်။အဲ့ဒါကတ်ရလမ်းကြီးပြီ။အဲ့ဒါယူညောင်းပုံစံမျိုးတူးပြီးတော့ဒီဟိုဘက်နဲ့တစ်ဘက်ကိုဆံကြောကားရေပေါ့နော်ဒီလူရောကသွားလို့မရအောင်သူတို့ကိုဖျက်လိုက်တာပေါ့ဆိုအဓိကတော့သူတို့ရှင်းပါရဲ့ဟိုအပ်ပလန်ကြောလေးမှာကဟိုသူတို့စစ်ကောင်စီတပ်သားတွေကမရှင်းရဲဘူးဗျာအဲ့လန်ကြောဘာလို့မရှင်းရဲလဲဆိုတော့ဟိုလန်ကြောတစ်ကြောလုံးမှာကဒါကြီးတချို့နေရာတွေမှာကဒီဟိုကာကွယ်တပ်သားတွေရဲ့ဒီမိုင်းဆွဲတက်ခဲမှုတွေရှိတဲ့ခါကျတော့သူတို့ကအဲ့ကားနဲ့ဆင်းလိုက်ဆင်းလိုက်မှာအတေပြောက်ပြီးများလာများသူတို့ကကားနဲ့ဟိုတော်တော်ခုနောက်ပဲမစင်းတော့တာပေါ့နော်မစင်းတဲ့အခါကျတော့သူတို့လည်းတုံ့ပြန်ရမယ့်တူတူကတော့အဲ့တို့ရေဒီပြည်သူတွေကိုတစ်ခါရောက်စေအောင်တမင်တကာကိုပဲဟိုရုပ်မာတဲ့လမ်းတုံးပြီးတော့ဖြတ်လိုက်တယ်လို့ကျွန်တော်လည်းယူဆတာပေါ့
မုံရွာအမြင့်လမ်းဘေးတစ်လျှောက်ကကြေးရွာတွေကမုံရွာမြို့တွေကိုဝင်တဲ့အခါမှာတော့ဒီလမ်းကိုပဲအဓိကတုံးရတာပါအခုဒီလမ်းကိုဖြတ်စည်းလိုက်တဲ့အတွက်အဲ့ဒီလမ်းတစ်လျှောက်မှာရှိတဲ့ဆယ်ရွာကျော်လောက်ဟာမုံရွာမြို့နဲ့ဆက်သွယ်ရေးရောင်းဝယ်ရေးတွေခက်ခဲကုန်တာကြောင့်စီးပွားရေးအရာထိခိုက်မှုတွေလည်းရှိတယ်လို့ကျမ်းမာရေးအရာလည်းတွာလာရေးအခက်ခဲတွေရှိနိုင်တယ်လို့မုံရွာမြို့ကကိုတန်းကျော်ဦးကဆက်ပြောပါတယ
်ဆိုအဲ့ဒီလမ်းကဘယ်လောက်ထိရေးပါလဲဆိုအဲ့ဒီဒီအမြင့်ရဲ့ဒီမုံရွာဖြစ်ပေါ့နော်ဆိုတော့ဟိုလမ်းကျော်တကျော်လုံးမှာရှိရခြေရွာကြီးအများကြီးရှိပြီးတော့၁၀၅လောက်တော့ရှိနေထင်တယ်ပေါ့နော်ကျွန်တော်ဆိုတော့အဲ့ဒီခြေရွာကြီးအကုန်လုံးကဒီမုံရွာလေးကိုအဲ့ဒီလမ်းကျော်တကျော်လေးအဆုံးပြပြီးတော့ကျွန်တော်တို့ကဝင်ရတာဘူးပြဝင်ရတဲ့အနေအထားတစ်ခုမှာအဲ့လိုမျိုးလမ်းပိတ်လိုက်တဲ့ခါကျတော့အဲ့ဒီခြေရွာမှာရှိတဲ့ဒီလူအနေနဲ့ကဒီမြို့နဲ့အဆက်တွေဟိုလမ်းကြီးဆက်တွေပြတ်သွားတဲ့အခါမျိုးလည်းရှိတယ်နောက်တစ်ခုကဒီဟိုဈေးရောင်းနဲ့ဈေးတွေဆိုတော့ပို့ပြီးထက်ခဲဖြစ်တယ်ပေါ့သူတို့ဒီအနေနဲ့ကတော့ဒီလမ်းကျော်အမီတဲပြုတ်ပြီးတော့သွားလာဖြစ်တယ်အခုကအလံရောမတုံးရတဲ့ခါကျတခြားဟိုတက်လမ်းနေရာတွေပေါ့နော်ဝေးသွားတာကြောင့်သူတို့လည်းခက်ခဲလေးပုံများသွားတယ်ပေါ့သောက်ဝင်နေရတော့ပြီးတော့ဒီလက်ပတ်ဆက်တွေရတော့ဟိုအများကြီးခက်ခဲဖြစ်တယ်ပေါ့မပြည်သူတွေနဲ့ကျမကြီးတခုဖြစ်နေတာမျိုးဒီမြို့နဲ့ဟိုမြို့နဲ့ဒီကြီးပါနဲ့ကိုသူတို့ကအဆက်ပြတ်ပြတ်စီခြင်းနဲ့တဘောမျိုးနဲ့ဟိုအရေးလဲပြည်သူတွေတက်လာဒီကအရေးကြီးတယ်လားဖြစ်တဲ့တည်းဒါတိတိနဲ့တမင်တကာကိုသူတို့ကလုတ်လိုက်တာပေါ့လေ
အောက်တိုဘာလ5ရက်ဒီကနေ့မနက်အစောပိုင်းမှာလဲစင်ရွာနဲ့တက်ကြချင်းကျေးရွာတွေဘက်ကိုသွားတဲ့မုံရွာမျိုးနဲ့ဆက်သွယ်ထားတဲ့နောက်ထပ်လမ်းမကြီးတစ်ခုကိုမြန်မာစစ်တပ်ကထပ်ပြီးတော့ဖျက်ဆီးခဲ့ပါတယ်
။ဒီနေ့မနက်ပိုင်းမှာလဲကျွန်တော်တို့ဒီဟိုမုံရွာနဲ့ဒီလဲစင်တက်ကြချင်းရွာတွေဘက်ကိုသွားတဲ့လမ်းကျော်တစ်ကျော်ရှိတယ်ပေါ့နော်။အဲလမ်းကျော်နဲ့သူတို့ကဟိုဖျက်လိုက်တယ်ပေါ့။ဥပမာမုံရွာဆိုရင်ဒါအများဆုံးလေစင်းနဲ့လေစင်းတက်ကြဲခြင်းတို့ဆိုတာစစ်ကြောင်းထိုးခံနေရတဲ့ရွာတွေတို့တခုဆိုရင်အဲ့လိုပဲစစ်ကြောင်းတွေပတ်ပြီးရွာတွေနေမှုရှိုးလေးလုပ်တဲ့ရွာတွေအဲ့ဒီရွာတွေကိုသွားတဲ့မောင်ဝါနဲ့ဆက်တက်ထားတဲ့ဒီလမ်းဝင်တွေတို့ဒီနေ့မနေ့ကမှဘူရူကနဲ့ထိုးဖြတ်သွားတယ်ပေါ့နော
်မုံရွာနဲ့ကျေးရွာတွေအကြားလမ်းတွေဖျက်ဆီးခံထားရတဲ့အတွက်သွာလာဆက်သွယ်ရေးခက်ခဲလာမယ့်အရေးနဲ့စစ်တပ်နဲ့ PDF တပ်ဖွဲ့တွေကြားတိုက်ပွဲတွေပိုတိုးလာနိုင်တဲ့အခြေအနေလားဆိုပြီးဒေသခံတချို့ကလည်းစိုးရိမ်နေပါတယ်မုံရွာဒေသခံကိုတန်းကျော်ဦးကအခုလိုဆက်ပြောပါတယ
်အဓိကကတော့ဒီလိုဒီကျေးရွာကြီးနဲ့အဲ့လိုဖက်တယ်ချမနော်ပုံမှန်တောင်းတကြလမ်းမကြီးပေါ့နော်အဲ့လိုမျိုးဖျက်ချလိုက်တဲ့ပုံစံမျိုးဖြစ်နေတာပေါ့ဘာရွေစက်နဲ့လုပ်လဲတော့ကျွန်တော်တို့ဟိုကောင်းကောင်းကြီးမသိရဘူးပေါ့နော်အလုံးကြီးအချင်းကြီးကတော့အခုဒီအမြင့်ဘက်တကြောဆိုလဲတာပြည်သူတွေကဘာဖြစ်ဖြစ်ဟိုထိတ်ကြလန့်နေရတာပေါ့စီရီးရကတော့မတင်းမာတဲ့ခါကျတော့စီသေးချောင်းမပြည်သူတွေလည်းရှိတယ်ပြီးတော့ကောလောဟာလာတဲ့ရင်လည်းကြားရတယ်ပေါ့နော်စီချောင်းတွေပုံမဲ့တို့ပြီးတော့အခုလိုမျိုးလမ်းလေးလာဖျက်လိုက်တဲ့ပုံမှာလည်းပြည်သူတွေကဟိုသူတို့ဘုကဘဲဟိုစီရီးရကပေါ်ပြီးတော့အားဆိုင်လာမလားပေါ့အဲ့လိုမျိုးစိုးရင်ကြလေးလေးကတော့ရှိတယ်ဒီလူလေးလေးအနေနဲ့ကတော့ဒါဟိုအထိတ်တလန့်လေးတစ်ဖြစ်နေတာပေါ့
စကိုင်းတိုင်းတွင်းမှာတော့အိုးရင်ဆွန်ခွာထွက်ပြေးတိန့်ရှောင်နေရတဲ့စစ်ရှောင်ပြည်သူအရေးအတွက်ကပို့ပြီးတော့မှတိုးလာနေပါတယ်ပြည်သူကာကွယ်ရေးတပ် PDF တွေဟာလည်းကျေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးမြမစစ်တပ်ဘက်ကဆွတ်ဆွဲထားတယ်လို့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေလည်းပို့ပြီးတော့တိုးလာနေပါတယ်ရှင်
မဆုမွန်ပြောပြသွားတာပါ